EIDI လို့ခေါ်တဲ့သဘာဝတယံစာတများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့မှအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတဲ့မြန်မာနိုင်ငံရဲ့တယံစာတူဖော်ရေးလုပ်ငန်းတွေဟာပြည်သူတွေအကျိုးမရှိတဲ့အတွက်အဖွဲ့ဝင်ဖြစ်ကလက်ခံဖို့တင့်မတင် EIDI ဘုတ်အဖွဲ့ကတည်တည်ချာချာစဉ်းစားသုံးသပ်ဖို့လိုတယ်လို့အရက်ဖက်အဖွဲ့စည်းတွေကတိုက်တွန်းလိုက်ပါတယ်လက်ရှိလက်ပတောင်ပဋိပက္ခကိုခြေခံပြီးတော့အရက်ဖက်အဖွဲ့တွေစုပေါင်းထားတဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမဟာမိတ်ဖွဲ့တွေကကြေညာချက်ထုတ်ပြန်ပြီးတော့ပန်ကြားလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOE သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မကြသေးငါမှတဘာဝတွင်းထွက်တယံဇတ်တများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ EIDI ရဲ့အဖွဲ့ဝင်ဖြစ်လျှောက်ထားတဲ့မြန်မာနိုင်ငံအနေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုအကန့်အသတ်တွေလှုပ်ဆောင်နေရတဲ့ပတ်သက်လို့ EITI ဘုတ်အဖွဲ့ကိုပြီးခဲ့တဲ့လတွေတုန်းကလည်းတင်ပြထားပြီးဖြစ်တယ်လို့အခုလည်းလက်ပတောင်းရေးနဲ့ပတ်သက်လို့တင်ပြဖို့ရှိကြောင်းမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမဟာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူဦးဝင်းမျိုးသူကပြောဆိုပါတယ်
EITI ရဲ့ချမှတ်ထားတဲ့စံနှုန်းစာနာထဲမှာကျွန်တော်တို့ resource governance ပေါ့နော်တန်ဇာရာတွေကို common စွာစီမံအုပ်ချုပ်ခြင်းဆိုတာပါတယ်ဆိုတာစီမံအုပ်ချုပ်ခြင်းမှာနှစ်ပိုင်းပါတယ်တစ်ပိုင်းကပေါ်လင်းမြင်တာအောင်လုပ်ချင်ပေါ့နောက်တစ်ပိုင်းကတော့တာဝန်ယူတာဝန်ခံမှုရှိခြင်းပေါ့အခုကျွန်တော် report တင်နေဆိုတဲ့စီရင်ခံစာတင်တဲ့ချက်က transparency လုပ်လိုက်ရုံနဲ့ပြီးမသွားဘူးပေါ်လင်းမြင်တာရုံနဲ့တာဝန်ယူတာဝန်ခံမှုကအလိုလျောက်ဖြစ်မလာဘူးဒီတစ်ခုတွဲသွားမှဒါလင်းကျွန်တော်တို့ကအသေးပဲရှိမှာပေါ့ဒါနိုင်ငံတကာ level မှာရောမြန်မာနိုင်ငံမှာရောအဓိကညှင်းပွားနေတဲ့အချက်ပဲတော်တော်လေးပြည်သူအနေနဲ့ကတော့ရိုးရိုးလေးပဲ EIDI လုပ်တယ်ဆိုရင်ဆောင်းပြောလို့ဒီတာယာဇာတ်ကပြည်သူတွေပဲဖြစ်ရမယ်မဖြစ်ဘူးဆိုရင်ဒါလွှဲမှားနေတယ်ပေါ့ဗျာ
EITI ရဲ့လုပ်ငန်းစဉ်ဟာဟန်ပြလုပ်ငန်းမဟုတ်တဲ့အကြောင်းပြည်သူကိုစိတ်ဖိစီးဆင်းရဲမှုမဖြစ်အောင်စီမံအုပ်ချုပ်မှုဖြစ်ထွန်းလာအောင်ပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုတွေကိုနိုင်ငံတကာစံချိန်စံညွှန်းနဲ့အညီလှုံ့ဆော်သွားဖို့ဖြစ်တယ်ဆိုပြီးအရက်ဖက်အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ပြည်သူတွေရဲ့ဘိုးဘွားပိုင်မြေတွေဆုံးရှုံးရခြင်းလူမှုစီးပွားရေးအခြေအနေတွေပြည့်ဝရခြင်းအကြိမ်ကြိမ်အင်အားသုံးဖြည့်ရှင်းခြင်းတွေပြည်သူတွေထိခိုက်ဒဏ်ရာရရှိတာတွေဖမ်းဆီးထောင်ချခံရတာတွေနောက်ဆုံးသွေးဆွရတဲ့အထိဖြစ်ရတဲ့စတဲ့လွဲမားတဲ့တယံဇာတစီမံအုပ်ချုပ်မှုနဲ့တယံဇာတတူးဖို့ထုတ်လို့ရေးကဏ္ဍဟာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့လူ့အခွင့်အရေးချိုးဖောက်မှုတွေကိုမီးမောင်းထိုးပြနေတယ်ဆိုပြီးဖော်ပြထားပါတယ်။ EITI အဖွဲ့ဝင်ဖြစ်လျှောက်ထားတဲ့မြန်မာနိုင်ငံဟာနိုင်ငံသားတိုင်းတယံဇာတတူးဖို့ရေးနဲ့ပတ်သက်လို့လွတ်လပ်စွာပြောဆိုခွင့်ကိုအနှောက်အယှက်မပြုပါဆိုတာကိုလက်မှတ်ရေးထိုးထားပြီးဖြစ်တယ်လို့ဆိုထားပါတယ်။ EITI စံနှုန်းတွေကိုလေးစားသောအဖြစ်မြေသိမ်းမှုတွေစောင့်ရွက်ဖို့မသင့်ဘူးလို့လည်းဆိုထားပါတယ်။လက်ပတော်တောင်ကျင်းနီစီမံကိန်းရဲ့ပဋိပက္ခကိုအခြေခံပြီးအစိုးရအနေနဲ့တာဝန်ယူမှုတာဝန်ခံမှုတွေလိုအပ်နေသေးကြောင်းကိုဦးဝင်းမျိုးသူကထောက်ပြပြောဆိုပါတယ်
။ဟိုပြည်သူတွေကပဲအကုန်ဖမ်းမနေတယ်ပေါ့ဗျာ။ဒါကြောင့်မလို့မလွဲရှောင်တာလို့ပြရတယ်ဆိုတဲ့သဘောဖြစ်နေတယ်ဆိုတော့လုံးဝနဲ့နေ50 60တုန်းကပြောနေတဲ့စစ်တပ်ဂျိုးရရဲ့ပုံစံတိုင်းဖြစ်နေတယ်အဲ့တော့စုံစမ်းစစ်ဆေးရေးတစ်ခုလုပ်နေတဲ့အချိန်မှာတစ်ဖက်ကိုပြစ်တင်ပြောဆိုတာမျိုးကတော့မဖြစ်တင်ဘူးလို့ကျွန်တော်တို့ထင်တယ်လေပေါ်လင်းမြင်သာမှုနဲ့တာဝန်ယူတာဝန်ခံမှုတွေကလိုနေသေးတယ် policy maker တွေကတော့ရှင်းရှင်းဝေအောင်လည်းငါကမှသူကမျက်နှာရအောင်လို့ပြောနေပြီမဲ့ကျွန်တော်တို့ဥပဒေကိုဖွဲ့စည်းမျိုးတွေတော့မဟုတ်အစဉ်စဲအာဏာကိုစုပ်ဆိုင်ခဲ့တဲ့လူတွေရဲ့နော်တော့သူတို့ခုံနေရဲ့ကုမ္ပဏီနဲ့ပတ်သက်ရင်နိုင်ငံတော်ကသူတို့ကြိုက်တဲ့နေရာမှာပွက်လင်းမြင်တာမျိုးရှိဘူးလိုအပ်ချက်တွေရှိတယ်အဲ့အခါမှာပြည်သူတွေကသူတို့ရဲ့စန္ဒာတွေတင်ကြတယ်သူတို့ရဲ့ခံစားချက်တွေတင်ကြတဲ့အခါမှာအများအားဖြည့်ကြတွေ့တာတွေတွေ့တယ်တွေ့တိုင်းလဲဆိုအနေနဲ့လုံလောက်တဲ့ကြိုးပမ်းအားထုတ်မှုကြိုက်တဲ့ဖြည့်ရှင်းတာမရှိဘူးဟိုလိုဒီလိုနဲ့ပဲပြီးသွားတယ်ဒါဆိုရင်တော့ကျွန်တော်တို့ EITI လျှောက်ထားတဲ့သဘောကနော်အပေါ်ယံသဘောမျိုးပဲဖြစ်နေပြီးတော့နှစ်တာရအားဖြင့်ကျွန်တော်တို့ဒီတာယာဇာတ်ချိန်စာတွေပြောက်လုပ်မဲ့လုပ်ငန်းစဉ်ကိုမဖော်နိုင်ဘူးလို့ကျွန်တော်တို့အဲ့လိုပဲကောက်ချက်ချပါတယ်ဗျ
။ပြီးခဲ့တဲ့ဇူလိုင်လကမှမက္ဆီကိုနိုင်ငံမှာကျင်းပတဲ့ EITI သဘာဝတင်းထွက်တယံဇာတ်များပွင့်လင်းမြင်သာမှုအဖွဲ့ရဲ့ညီလာခံမှာမြန်မာနိုင်ငံကိုအဖွဲ့ဝင်လောင်းဖြစ်လက်ခံအတည်ပြုခဲ့တာပါ။ဒီညီလာခံကိုမြန်မာအစိုးရဘက်ကကိုယ်စားလှယ်တွေအရက်ဖက်ဆိုင်ရာအဖွဲ့အစည်းကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့54နိုင်ငံပါဝင်တဲ့အဲ့ဒီအဖွဲ့ကြီးမှာပူးပေါင်းမှုလက်မှတ်ရေးထိုးခဲ့ရမှာနိုင်ငံအတွင်းရေနံသဘာဝတန်ခွင့်နဲ့တခြားတွင်းထွက်တရားစတာပစ္စည်းတွေနဲ့ပတ်သက်လို့ EITI ရဲ့စံနှုန်းတွေနဲ့အညီဖော်ထုတ်ကြညာအသိပေးဖို့ပွင့်လင်းမြင်သာမှုအပြည့်အဝရှိဖို့စတဲ့အချက်တွေပါဝင်ပါတယ်ရှင်။